ဒီလေးလာကျွန်တော်မှာပြောသွားရင်ရှိရှိပါလေ။ဟုတ်ကဲ့ပါခင်ဗျာ။ဒီသတင်းမီဒီယာသမားတွေပေါ့အခုတို့အရေးယူခံရတာတွေကတိုးလာတယ်။တိုးလာတဲ့အတွက်ကြောင့်မလို့ဒီဘာဖြစ်လို့ဒီလိုမျိုးသတင်းမီဒီယာသမားတွေဒီအရေးယူခံနေရတာလဲပေါ့။အဲ့ခါမှာဆရာကဘယ်လိုပြောခဲ့လဲဆိုတော့မီဒီယာသတင်းမီဒီယာကောင်စီရဲ့အားနည်းချက်ပေါ့နော်။အဲ့တော့သတင်းမီဒီယာကောင်စီအားကောင်းအောင်ဆိုပြီးတော့များဘယ်လိုများကြံပေးကြမှာလဲရှင်။ကိုယ်လည်းသတင်းမီဒီယာကောင်စီမှာအကြာကြီးလုံလာခဲ့တဲ့လူတစ်ယောက်နေ
ပေါ့နော်။ဟုတ်ပါခင်ဗျာ။ကျွန်တော်အတွေ့အကြုံများပေါ့လေအင်းနေချင်းနိုင်ငံတွေမှာကျွန်တော်အိန္ဒိယတို့ဆရီလန်ကာတို့အင်ဒိုနီးရှားတို့မှာเนี่ยကျွန်တော်ရင်းနှီးနှီးဆက်ဆံမှုရှိပါတယ်ရောက်လို့ရောက်ဖို့ပါတယ်အဲဘာတွေ့ရဆိုတော့သူတို့နိုင်ငံတွေမှာသတင်းမီဒီယာသမားတယောက်ကိုသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူလို့ရှိရင်အမြဲတမ်းသတင်းမီဒီယာကောင်စီရပဲအရေးယူပါတယ်သူအစိုးရကသိ direct လုပ်လေလို့ထားမှရှိပါဘူးခင်ဗျာသူက buffer တစ်ခုလို့ခံထားတာပေါ့ကျွန်တော်အဲ့ဒါလေးကိုအားကြလို့ပါဥပမာအင်ဒိုနီးရှားမှာဆိုရင်သတင်းသမားတယောက်ကိုတဲ့သူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်သတင်းမီဒီယာကောင်စီကိုအရင်အကြောင်းကြားပါတယ်အဲ့ဒီဟာအတွက်အင်ဒိုနီးရှားရေးတက်ဖွင့်တဲ့သတင်းမီဒီယာကောင်စီကြားမှာ MOU ထိုးထားပါတယ်။ပြီးခဲ့တဲ့နှစ်ကကျွန်တော်အင်ဒိုနီးရှားရောက်ပါတယ်။ပြီးခဲ့တဲ့တစ်နှစ်တည်းအတွင်းမှာအမှုပေါင်း90ကျော်ထင်ပါတယ်။သတင်းမီဒီယာသမားတွေကိုဆွေးတဲ့ဟာအဲ့ဒါကိုတက်သက်ခွင့်ရခဲ့တယ်။သတင်းမီဒီယာကောင်စီကပဲဝင်ပြီးတော့ဖြည့်ရှင်းပေးတယ်။တခြားနိုင်ငံတွေမှာလည်းအဲ့လိုရှိပါတယ်။နောက်တစ်ခုကျွန်တော်အလေးနဲ့ထားပြောရင်ကသတင်းမီဒီယာကောင်စီဆိုတာ activist group မဟုတ်ပါဘူးခင်ဗျာ။သူကဒီ MOU ဒီပြည်ချရေးဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်ရပါတယ်။အချို့နိုင်ငံတွေပါဆိုတော်တော်လေးကိုနီးနီးဆက်ဆက်ပူပေါင်းဆောင်ရွက်တာရှိပါတယ်။ကျွန်တော်ကအဲ့ဒီလိုအခင်းချင်းမျိုးကိုလိုချင်တာပါ။ကျွန်တော်ကိုယ်တိုင်သတင်းမီဒီယာကောင်စီမှာဒုတိယဥက္ကဋ္ဌလုပ်နေခဲ့တုန်းကဒီလိုဟာမျိုးဖြစ်ဖို့စ조사အားထုတ်ခဲ့ပါတယ်။သို့တော့တိတ်စိတ်တိုင်းကြားလောက်အောင်မဖြစ်နိုင်ခဲ့ဘူး။ဥပဒေမှာလည်းကန့်သက်ချက်တွေရှိပါသေးတယ်။ဥပဒေတချို့လည်းပြင်ဆင်ဖို့လိုပါခင်ဗျာ။သတင်းမီဒီယာကောင်စီဆိုတာနောက်တစ်ခုကဒီသတင်းမီဒီယာသမားကြီးပဲဝင်ပါလို့မရပါဘူးခင်ဗျာ။ဘက်ပေါင်းစုံကပါဖို့လိုပါတယ်။ဥပမာပြောရင်လည်းတရားသူကြီးဟောင်းလေးပါတယ်။ဥပဒေပညာရှင်တွေပါတယ်။ဒီပညာရှင်တွေပါတယ်အလုံးကြည်ကြည်လေးလေးနံပေါ်လေးအသိအတွေ့အကြုံရင်းကျက်ပြီးတော့အလုံးလူယိုသေးရှင်ဟိုသေးပုံကိုယ်တွေပါခဲ့ရင်ပို့ပြီးတော့ဆောင်ရွက်နိုင်မှာပါကျွန်တော်အဲ့ဒါကိုညွှန်းခဲ့တာပါခင်ဗျ
ဟုတ်ကဲ့ပါအခုသတင်းမီဒီယာဥပဒေပေါ့နော်သတင်းမီဒီယာဥပဒေအားလည်းတကယ်တော့ဟို comprehensive ပေါ့အလုံးစုံပြီးပြည့်စုံတယ်လို့ပြောလို့မရဘူးပေါ့နော်အဲ့တော့သတင်းမီဒီယာဥပဒေပြန်လည်ပြင်ဆင်မှုကိစ္စနဲ့ပတ်သက်တော့အခြေအနေဘယ်လိုရှိပါလဲရှင
်ဟာဥပဒေနဲ့ပတ်သက်ရင်တော့ဘယ်ဥပဒေမှထာဝရ perfect ဆိုတာမရှိပါဟိုလုံးစွာဆုံးကျွန်တော်ဥပဒေရဲ့ minking ဖြစ်တဲ့ဖွေးစည်းပုံဥပဒေပေါ့လေသူကတိတ်ပြီးတော့လောတဲ့အခါ rush တုတ်တဲ့အခါကျတော့တာထန်လိုက်ပြီးတန်ပြင်ဖို့ရတော့ခက်တယ်။ကျွန်တော်သတင်းမီဒီယာဥပဒေရဲ့စက်တန်ကလည်းနှစ်နှစ်ကျော်သုံးနှစ်လောက်ပဲရှိပါသေးတယ်။အရင်ဆိုရလဲထက်ကပြတန်းခဲ့တာပါ။အဲ့ဒါကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်။အဲ့ဒီသတင်းမီဒီယာဥပဒေပေါ်ထွန်းလာတယ်။အဲ့ဒါကြောင့်လည်းသတင်းမီဒီယာကောင်စီဆိုတာပေါ်ထွန်းလာပါတယ်။အဲ့ဒါကြောင့်လည်းပို့ပြီးတော့ဒီအခင်းချင်းမှာမီဒီယာအခင်းချင်းမှာပို့ပြီးတော့ပြည့်စုံလာတာပေါ့လေတိုးတက်လာတာ။အဲ့ဒါမှဒီသတင်းမီဒီယာဥပဒေမှာကျွန်တော်တို့နှစ်နှစ်လောက်သူ့ကိုလက်တွေ့ကျင်းသုံးလိုက်တဲ့အခါကျတော့အားနည်းချက်တွေတွေ့ရပါခင်ဗျာ။အဓိကအနေချက်ကဒီသတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍပါခုနကပေါ့သတင်းသမားတယောက်အပေါ်မှာသူရဲ့သတင်းရေးသားမှုနဲ့ပတ်သက်လို့မကျေနပ်ချက်ရှိရင်သတင်းမီဒီယာကောင်စီကိုတိုင်ကြားနှိုင်းစည်းလို့ပဲရေးထားပါတယ်အဲ့ဒီနှိုင်းစည်းသလုံးဆိုတာအင်္ဂလိပ်လိုပြောတော့မေပေါ့အဲ့မဲ့တိုင်ကြားရမည်ဆိုရင်တော့မဖြစ်မနေလာတော့မယ်အဲ့ဒါကိုလည်းအဲ့ဒီသတင်းမီဒီယာဥပဒေရေးဆွဲတုန်းကကျွန်တော်လည်းပါခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကဟိုမှာနိုင်ငံခြားသတင်းဌာနတစ်ခုမှာလုပ်နေတော့တိတ်ပြီးတော့ထိထိဝဝင်တက်တက်ကြွကြွမပါခဲ့ရပါအမှန်တော့အဲ့ဒါကိုတိုင်ကြားရမည်လို့လုပ်ရင်ကောင်းမလားဒါလေးစဉ်းစားစရာတစ်ခုပါဒါကတော့တိုင်ကြားရလူရဲ့သဘောပေါ့ဖွင့်ပြထားတဲ့သဘောပေါ့သို့သော်သတင်းမီဒီယာကောင်စီရဲ့အခန့်ကဏ္ဍကိုပို့ပြီးတော့မြင်မာတဲ့ဟိုဟာတစ်ခုတော့ပါဖို့လိုမယ်ထင်ပါတယ်အဲ့ဒီမှာသူ့မှာလည်းသတင်းမီဒီယာကောင်စီကိုဖွေးစည်းရတဲ့အခါလဲ complaint mechanism ကိုကင်ဖို့အတွက်ပေါ့တိုင်နန်းတဲ့အမှုတွေကိုကင်ဖို့အတွက်အင်အားအလုံးလောက်ရှိဖို့လိုပါတယ်ကျွန်တော်ရှိတုန်းကဆိုလဲအမှုပေါင်း100နီးပါးလောက်ကန်ခဲ့ရပါတယ်ဒီတိုင်းလို့ကျွန်တော်အစည်းအဝေးရှိပါတယ် complaint committee အစည်းအဝေးရှိတယ်ညှိနှိုင်းရတယ်တိုင်ပင်ရတယ်တချို့ဟာတွေကိုဆိုကျွန်တော်တို့ကပဲတောင်းပန်ပါတယ်တက်ဆိုင်ရာအဖွဲ့အစည်းကိုလေဘယ်ခုဖက်လူကိုလဲတောင်းပန်ခိုင်းတာပေါ့တောင်းပန်ရုံနဲ့ပဲပြီးတော့ပါတယ်အဲ့တော့လူတွေတော့မသိတော့ဘူးပေါ့ဗာလို့ဖြစ်ခဲ့ရဆိုတာ
ဟုတ်ကဲ့ပါသူနိုင်ငံတကာရဲ့အမြင်ပါပေါ့နော်ဒီမှာနိုင်ငံရဲ့ image ပေါ့ဒီမှာနိုင်ငံရဲ့ပုံရိပ်ကအတော်လေးကိုနှိမ့်နေပြီးတော့ကြာဆင်းနေတာတွေ့ရပါတယ်အဲ့တော့နိုင်ငံတကာရဲ့အမြင်ပါဒီဒီမှာနိုင်ငံပေါ့အမြင်ပြောင်းလဲလာအောင်ပေါ့ပြုသဘောဆောင်ပြီးတော့ဟိုချင်းကတ်တဲ့သဘောဖြစ်လာအောင်လို့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဒါလည်းတရင်းနဲ့ပြန်ကြားရေးမှာတာဝန်ရှိတဲ့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုနည်းပြမှာမဟာဗျူဟာတွေများချမှတ်ဖို့စဉ်းစားထားပါလိမ့်ရှင
်အခုအဲ့ဒီမဟာဗျူဟာရဲ့တစိတ်တစ်ပိုင်းအဖြစ်ကျွန်တော်တို့ VOE ကိုလက်ခံတွဲဆောင်နေတာပါကျွန်တော်အနေနဲ့ကတော့အဲ့ဒီလိုဖြစ်ခဲ့ရတာကျွန်တော်တို့ရဲ့ပုံရိပ်ခါပေါ့လေနိုင်ငံတကာအတိုင်းဝိုင်းမှာညှိထိခဲ့ရတော့ကျွန်တော်သိစိတ်မကောင်းဖြစ်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ဟိုပြောနေမြန်မာ narrative ပေါ့နော်နိုင်ငံတကာအတိုင်းဝိုင်းအပေါ်မှာမြန်မာအကြောင်းကိုပြောပြခဲ့တာမှာကျွန်တော်တို့အားနေခဲ့ပါတယ်ဘာလို့ဒီပြည်တွင်းမီဒီယာကသိအားနေခဲ့တယ်ပြည်တွင်းမီဒီယာကိုကြည့်လိုက်ရင်နိုင်ငံပိုင်မီဒီယာဆိုတာရှိပါတယ်နောက်ပုဂ္ဂလိကမီဒီယာပြည်တွင်းက နှစ်ခုလုံးကတော့အားနေပါတယ်ကျွန်တော်က public media ကိုကျွန်တော်အပြစ်တင်တာမဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ဒီတရော့ပြန်ဒီမိုကရေစီမှာတွေးလာရတဲ့ဒီစင်ခေါ်မှုတွေဟာတော်တော်ကိုများပြားပါတယ်ကျွန်တော်လေးလာမိသလောက်ကျွန်တော်ဘဝမှာတစ်ခါမှမတွေ့ဘူးပါကျွန်တော်ထက်အများကြီးစီနီယာဖြစ်တဲ့ပုဂ္ဂိုလ်တွေကိုလည်းမေ့ကြည့်ပါတယ်တစ်ခါမှလည်းကျွန်တော်တို့နိုင်ငံအပေါ်မှာနိုင်ငံတကာရဲ့ PHP မှုဟာဒီလောက်ထိမများပြားခဲ့ဘူးသို့သော်မီဒီယာကမကန့်ကျင်နိုင်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့ကနိုင်ငံတကာမီဒီယာကိုပဲအားထားခဲ့ရပါတယ်နိုင်ငံတကာမီဒီယာလည်းတချို့တဝက်စားလည်းဟိုဖြစ်ပါတယ်တခါတလေလည်းအဲ့လိုမျိုးတွေသလွေးပုံဖော်တာတွေရှိပါတယ်အဲ့ကျွန်တော်တို့အနေနဲ့ကတော့မီဒီယာကိုမီဒီယာအခင်းချင်းကိုပိုကောင်းအောင်လုပ်ချင်ပါတယ်တခုနံပါတ်1က access to information ပါအဲ့ဒါကို improve ပြအောင်လုပ်မယ်နံပါတ်2ကတော့ဒီ freedom of press ပါတင်လွတ်လွတ်ခွင့်ပေါ့အဲ access to information ကောင်းအောင်လုပ်ဖို့အတွက်ကျွန်တော်တို့သက်ဆိုင်ရာဝန်ကြီးဌာနတွေကိုဒီသူတို့အနေနဲ့ဒီသတင်းသမားတွေ efficiency ထိုက်တဲ့အချက်လေးတွေကိုကြိုးပြီးတော့ proactive disclosure လုပ်ဖို့အတွက်ကျွန်တော်တို့အဲ့ဒါကိုကူညီဆောင်ရွက်ပေးနေပါတယ်သူတို့ရဲ့ website တွေမှာပေါ့ social media မှာတည်တင်းသိထိုက်တာကိုမေ့စရာမလိုဘဲနဲ့လုပ်ဖို့နောက်တစ်ခါ reactive disclosure လုပ်ပေးသုံးပါတယ်အင်္ဂလိပ်လိုခေါ်ရင်တော့လေသူကပါသတင်းသမားတွေမေးမြန်းလာတဲ့အခါအလွယ်တကူနဲ့တုံ့ပြန်ဖို့ချက်ချင်းတုံ့ပြန်ရမယ့်ကိစ္စရှိတယ်အချိန်ယူပြီးတော့ပြောရမယ့်ကိစ္စရှိတယ်အဲ့ဒါအတွက်ဆက်ဆက်မှတ်မှတ်ကျွန်တော်တို့ဒီ information team တွေထားဖို့အဲ့ဒါကဒီအစိုးရတစ်ခုလုံးရဲ့ e-government project မှာလေးပါပါတယ်ခင်ဗျာ။နောက် spokesperson ကိုဆက်ဆက်မှတ်မှတ်ထားဖို့အခုဆိုရင်ဟိုတို့အမြဲတမ်းအတွင်းဝင်တို့တွေ့ဖက်အတွင်းဝင်တွေကိုတာဝန်ပေးရပါတယ်။သူတို့မှာတခြားကြီးမားတဲ့ရုံးလုပ်ငန်းလည်းရှိပါတယ်။နောက် media သမားကိုလည်းကြံတွေးရမယ်။ဒါကဒီရေရှည်မှာတော့ခွေးစည်းပုံမှာပြောင်းဖို့လုပ်မယ်ထင်ပါတယ်။ဆက်ဆက်မှတ်မှတ်ကို spokesperson ထားမယ်။ information team ထားမယ်။နောက်ဒီသတင်းသမားတွေကိုဒီတရင်စာလွတ်လွတ်ခွင့်ကိုအဟန့်တပြုတဲ့ဥပဒေတွေရှိပါတယ်။အဲ့ဒါကျွန်တော်တို့ review လုပ်နေပါတယ
်။ဟုတ်
ကဲ့ပါ။ review လုပ်ပြီးတော့ဒီ SOP တစ်ခုပေါ့လေ။တပြေးညီစံဟိုတခုပေါ်ထွန်းဖို့အတွက် standard operating procedure တခုပေါ်ထွန်းဖို့စူးစမ်းနေပါတယ်။ဒါလူခွင့်ရေးကော်မရှင်နဲ့ပါပါတယ်။ကာကွယ်ရေးဝန်ကြီးဌာနပါပါတယ်။ PTA ပါပါတယ်။ကျွန်တော်တို့ focal ministry ပါ။နောက်တစ်ခုကတခြားလိုအပ်တဲ့ဥပဒေအစ်စ်တွေလည်းကျွန်တော်တို့ရေးဆွဲဖို့လုပ်ပါတယ်။အဲ့ဒီမှာ right to information law ပါပါတယ်။အခုဆိုကျွန်တော် zero draft ရနေပါပြီ။အမေကြာခင်သုံးသက်ပြင်လွတ်တော်ကိုတင်ဖို့အစီအစဉ်ရှိပါတယ်။တခြားအန်ဒရီရှိတဲ့ဥပဒေရှိပါတယ်။ဥပမာပြောရင်သူ66ကကြီးပေါ့
။ဒါလည်
းမှန်ပါတယ်ခင်ဗျာ။အဲ့ဒီဟာဆိုရင်ကျွန်တော်သတင်းသမားဘွားကလေးကကျွန်တော်ပထမဟိုကမသိခင်တုန်းကဆိုတော်တော်လေးကိုကြည်ဟာကိုကျွန်တော်ဟိုကဖြစ်ခဲ့ပါတယ်။လုံးဝမလိုလားခဲ့ဘူးကျွန်တော်။အဲ့ဒီဟာကိုဆန့်ကျင်နေတဲ့အချိန်မှကျွန်တော်ရှေ့ဆုံးကပါပါတယ်။ဒါပေမဲ့ကျွန်တော်လေးလာလိုက်တော့ဘာတစ်ခုတွေ့ရလဲဆိုတော့အဲ့ဒီကျွန်တော်ဆွီဒင်တို့ဘာတို့ကမိတ်ဆွေတို့နဲ့တွေ့ပါတယ်။တခြားအပြင်မှာ foreign တွေမှာတွေ့တော့ဆွီနစ်ဖြစ်တော့သူတို့ကမင်းတို့မှာအဲ Telecom law ကိုဖျက်လိုက်ပြီဆိုရင်တဲ့မင်းတို့ cyber law မရှိသေးဘူးတဲ့အဲ့တော့ cyber crime ဆိုအရင်ဖြစ်လာလိမ့်မယ်တဲ့ကျွန်တော်နောက်ထီးထီးဝင်လေးလာလိုက်တော့ကျွန်တော်တို့မှာ telephone သုံးနေလူက30ရောရှိပါ30ကျော် internet သုံးနေ social media သုံးတာလည်း18လောက်ရှိပါတယ်ဘယ်လိုဆိုလူတယောက်တည်းမှာ account ဆိုအမျိုးမျိုးရှိတယ်ပြီးတော့ဒီဟာနဲ့ပတ်သက်လို့လုံးဝကျွန်တော်တို့မှာ legend ထားခြင်းမရှိဘူးခင်ဗျာ ethical issue နဲ့ပတ်သက်လို့ပါလေနောက် street journalism နဲ့အများကြီးပဲ telephone တစ်လုံးရှိရင်အားလုံးကလုပ်လို့ရတယ်အဲ့တော့ cyber crime နဲ့ andry ဟာကြီးမားပါတယ်အဲ့ဒီတော့ cyber law ကိုလည်းခုရေးဆွဲနေပါပြီ။ကျွန်တော်ကတော့ focal ministry မဟုတ်ပါဘူး။ကျွန်တော်သီးသလား draft ရထားပါပြီ။ cyber law ပေါ်ထွန်းလာပြီဆိုရင်ဒီ telecom law ကိုလည်းပို့ပြီးတော့သူ့ကိုလည်းဟိုသူ့ရဲ့အခန့်ကဏ္ဍကိုရှော့ရှားဖို့ရှိပါတယ်။66
ခါကြီးကအဲ့ဒီအချိန်မှာ override ဖြစ်သွားမယ်တ
ော့ override ဖြစ်မယ် clause တွေပါနေမှာပါ။ law စင်မှာလည်းကျွန်တော်တို့မလုပ်ထားလဲဆိုတော့ကျွန်တော်တို့အစိုးရလက်ထက်မှာလုပ်ထားတာပါ။66ခါကြီးကိုအရင်ကထက်မှာပြင်းထန်အောင်လုပ်ထားပါတယ်။ billable ဖြစ်အောင်ပေါ့။အမှန်ခံပြေးလို့ရတယ်။အရင်ကဆိုရင်တော့အဲ့ဒါနဲ့ဆွဲလိုက်တာနဲ့ချက်ချင်းဖမ်းလို့ရပါတယ်။အခုအဲ့လိုမရတော့ဘူးခင်ဗျာ။နောက်တစ်ခုက third party ကဆွေးလို့ရပါတယ်အရင်ကဆိုရင်ဟိုလူကြီးတယောက်ကိုတရားဆွေးရင်နောက်တယောက်ကဆွေးလို့ရအခုအဲ့လိုမဟုတ်တော့ပါဘူးတရားဆွေးခံရတဲ့ပုဂ္ဂိုလ်ကိုယ်တိုင်ကမှဆွေးရပါတယ်အဲ့ဒီနှစ်ချက်ဟာကျွန်တော်ရဲ့အောင်မြင်မှုပါပဲခင်ဗျာ
ဟုတ်ကဲ့ပါ
နိုင်ငံတကာကဝေဖန်နေတယ်ဥမာပဋိပက္ခဖြစ်နေတဲ့ data တွေ
ကချ
င်း data တို့ကချင်းပြည်နယ်တို့ရခိုင်ပြည်နယ်တို့ပေါ့အဲ့ဒီကိုသတင်းသမားတွေတွားယူတဲ့အခါမှာလူညုံရေးအရာဆိုပြီးတော့နောက်ကနေလူညုံရေးပေးရတာရှိတယ်အဲ့တော့လူညုံရေးပေးတာနဲ့တကြိုင်နဲ့ဟိုဒီကိုအင်တာဗျူးလုပ်မယ်လို့ကိုတွေ့မဲ့လူကလူညုံရေးပါတဲ့အခါကျတော့တကယ်အဖြစ်အမှန်ပေါ့နော် data ရဲ့ဒီ ground situation မြေပြင်အနေအထားကိုဟိုမပြောရဲမဆိုရဲဖြစ်တယ်ဆိုပြီးတော့ဟိုမြေရန်လူတို့ complain လုပ်တာတွေရှိပါတယ်
ဟုတ်ပ
ါလူလူလက်လက်ဟိုသတင်းသမားတွေကိုပေးသွားခွင့်ပေါ့လေအဲ့ဒါမျိုးအခြေအနေနဲ့ပတ်သက်လို့ဟိုဝင်းကြီးနေနဲ့ဘယ်လိုများမှတ်ချက်ပေးကြမှာလဲရှင့
်လူညွေးသမားတွေပါတဲ့အခါမှာ interview ရင်းနည်းနည်းဟိုလူက nervous ဖြစ်တာတော့အဲ့ဒါတော့ကျွန်တော်လည်းပြုဟုပါခင်ဗျာအဲဟိုကသာမန်လူတွေမပြောပါနဲ့ကျွန်တော်တို့သတင်းသမားဘွားဆိုရင်အစိုးရအရာကြီးကြီးတွေလေကျွန်တော်ဆိုရင်တချို့ဆိုပြောဘူးတယ်ဟာခင်ဗျာဒီကက်ဆက်ကြီးကိုဟောမလုပ်ပါနဲ့ကျွန်တော်ရင်ခုန်လွန်းလို့ပါဆိုပြီးတော့အဲ့ဒါတော့နားလေပါခင်ဗျာသို့တော့အဲ့လိုအကာအကွယ်တို့ဟာမပါဘဲနဲ့ဒီတိုင်းလှုပ်ဖို့ကတော့လုံးဝမဖြစ်နိုင်သေးပါအနေထားအရဒီ guide တူပဲလွှင့်နိုင်ပါတယ်အဲ့ဒါကိုတော့နားလေပြဖို့လိုပါတယ်ကျွန်တော်တို့ကလုံချုံရေးအရလုံချုံရေးအရလို့ပြောတဲ့အခါမှာတချို့ကပါတင်ဆိုတော့တခုကိုဖုန်းကွေထားရှင်လို့ပေါ့ cover up လုပ်ရှင်လို့ဆိုပြီးတော့ကျွန်တော်တို့ဆိုတချို့ပုံဝင်လေးမေးကြပါတယ်အဲ့ဒါဟာလုံးဝမဟုတ်ပါဘူးခင်ဗျာဘာလို့ဆိုတော့ဒီအထူးသဖြင့်ရခိုင်ဖက်ပါရခိုင်ဖက်မှာဒီအာစာက ဒီဟိုဟာတွေလက်လုံးဘုံတွေပါတယ်လို့ဘုစင်နှန်းတွေကြည်ကြည်ပြန့်ပြန့်ပေးခဲ့ပါတယ်ပေးခဲ့ပါတယ်တော်တော်များများလုပ်တတ်ပါတယ်ဒါလည်းသိခဲ့တဲ့ကိစ္စမဟုတ်ဘူးခင်ဗျာတလောကပဲမန္တလေးဈေးကျော်မှာတယောက်ဆိုရင်အဲ့ဒီဟာအဲ့ဒီဟာကို YouTube မှာတွေ့လို့တဲ့အဲအာစာကတင်ထားတဲ့ဟာတွေပါတွေ့လို့ဆိုပြောပါတယ်မိုင်းလုံးခွဲတာပေါ့လေတော့ကျွန်တော်တို့မှလည်းအခက်အခဲကပါရှိတယ်ဆိုတော့လုံခြုံရေးကိုစိုးရိမ်ရတဲ့ဟုတ်ပြီးနောက်တစ်ခုကသွားရေးလာရေးရှိပါခင်ဗျာ logistic problems တွေရှိတယ်အဲ့ဒါကိုလည်းတက်ဆိုင်ရာတရင်သမားကိုပဲကျွန်တော်တို့ကကုန်ပစ္စည်းကြားခံထိုင်ပါတယ်အဲ့ဒါကိုလည်းတချို့ complaint တွေလာကြပါတယ်ကျွန်တော်ချမ်းမမချမ်းသာတာဒါအရင်ခိုင်တော့ပါလို့ဆိုတော့သွားရေးလာရခက်ပါတယ်လေရင်နဲ့သွားရတယ်တချို့နေဆိုချော်ပါရီနဲ့သွားရတယ် helicopter တွေသွားရတယ်အခက်ခဲရှိပါတယ်ကျွန်တော်တို့လုံခြုံရေးအခြေအနေတိုးတက်လာတာနဲ့အမျှ access ကပိုကောင်းလာမှာပါလူကြီးရဲ့အကန့်အသတ်နဲ့လွှတ်ရတာတော့ဒီနားလေပြေးပါလို့ပဲမြစ်တိုက်ခင်ကြပါခင်ဗျ
ဟုတ်ကဲ့ပါအဲ့အဲ့ဒီထဲမှာဘူးဒူဝင်ကြီးကိုသူတို့ပြောကြတာပေါ့နော်ပြောပြကြတာပေါ့
ဟုတ်ကဲ့
တက်စီလောင်းနဲ့မီဒီယာတွေ
ဟုတ်ပါခင်ဗျမရွေးဘူ
း
ဟုတ်ပါဟုတ်ပါအ
ငင်းငယ်ရင်းနဲ့ပတ်သက်တဲ့မီဒီယာတွေပဲပြောတဲ့ခါကျတော့တော်တော်လေးကြေကြေလောင်လောင်ဝေးပါည
ဟုတ်ပါဟုတ်ပါတယ
်ဟုတ်ပါဝင်ပေါ့
ဟုတ်ပါခင်ဗျအဲ့
ဒါလည်းပတ်သက်လို့ဝင်ကြီးဘယ်လိုများပြောကြပ
ါလဲရှင်အဲ့ဒါလည်းဟို mis interpretation လို့ကျွန်တော်ထင်ပါတယ်တချို့လေဒီ out of context ပေါ့လေကျွန်တော်ပြောတာဒီဟာတခွန်းပဲထုံထုံလိုက်ပါတယ်အဲ့ဒါကရှင်ကိစ္စနဲ့ပတ်သက်တာပါခင်ဗျကရှင်က conflict ကongoing ဘာကုတရဖြစ်နေတော့မလဲအလူကသိအကန့်စနဲ့လောက်ရပါတယ်လွတ်တဲ့ဟာပါမှန်ပါတယ်ခင်ဗျာအနောက်ဥရောပနိုင်ငံတွေ EU တို့ဘာတို့ကဒီ financial assistance တော်တော်ပို့ပေးပါတယ်ဒါပေမဲ့ physically ပို့ပြီးတော့ involve ဖြစ်နေတာတရုတ်ပြည်ဟာအဲ့ဒါကတော့ညင်လို့မရပါဘူးကျွန်တော်လည်းကီလိုမီတာ2000ကျော်ဆက်သွင်းနေတဲ့ဟာသူတို့မှတော့ပို့ပြီးတော့ concern ရှိမယ်ထင်ပါတယ်ကျွန်တော်နားလေသလောက်အင်းနီပါချင်းဟာကိုအင်းနီပါအင်းနီချင်းနိုင်ငံရဲ့အင်းနီချင်းအိမ်တိအိမ်ရဲ့လုံခြုံမှုနဲ့ဟိုဟာကိုတည်ညီမှုကိုပို့လိုလားလိမ့်မယ်လို့ကျွန်တော်ယူဆဆိုထင်ပါတယ်အဝေးကနေလေးလို့ဆက်ကျွန်တော်အဲ့ဒါဥရောပကအကူအညီတွေကိုကျွန်တော်ဟောမဖြစ်လို့ပြောတာမဟုတ်ပါဘူးကျွန်တော်အရင်တန်ဖိုးထားပါတယ်တန်ဖိုးထားပါတယ်ဒါပေမဲ့ပါဝင်ချင်းပါဝင်ပုံချင်းပတ်သက်နေပုံချင်းကြားလိုက်တရုတ်ကပိုကြီးမှာပါတယ်ဂျပန်ဆိုလည်းအဲ့လိုပါဒါသူ့မှာစီးပွားရေး interest ရှိဂျပန်တို့ရောဆိုလည်းဂျပန်သံမကြီးကိုဆက်ဆက်ကိုကျွန်တော်စီစဉ်ပေးရပါတယ်ဒါကသူ့မှာ special interest ရှိတယ်ပြီးကျွန်တော်နဲ့လည်းသမိုင်းကြောင်းအရလည်းအများကြီးရှိပါတယ်ဆိုကျွန်တော်တို့ရဲ့ target audience ဟာအဲ့ဒီခရီးစဉ်အတွက်ဆိုရင်တော့တရုတ်နဲ့အဲ့ဒါကိုကျွန်တော်ပြောခဲ့တာပါပြီး media သမားကျွန်တော်အားလုံးကိုမဆိုလိုပါခင်ဗျာတချို့ကတည်းက peace journalism တချို့ကပြောမရှိဘူးဆိုတာပြောတယ် business ဆိုတာဒီဟာကိုပြဿနာကိုပို့ပြီးတော့ဟို highlight မလုပ်ပြနေပါလေအဲ့ဒါလိုပြောတာပါတစ်ဖက်သက်ဖုံးကွေဖို့ cover လုပ်ဖို့တကယ်စနေတရားလေ့ကျင့်ထားတဲ့ဟိုအရတော့ကျွန်တော်ထင်ပါတယ်သဖို့ပေါ့လိမ့်မယ်ထင်ပါနားလေလိမ့်မယ်ထင်ပါတချို့ကလည်းအဲ့လိုပြောကြပါတယ်ကျွန်တော်အသုံးနှုံးများဟိုဖြစ်နေလားတော့မသိဘူးအဲ့ဒါဆိုလိုတာကတော့ဟိုအင်္ဂလိပ်လိုရေးလိုက်တာပါကျွန်တော်အဲ့ဒါကိုဘာသာပြန်လိုက်တာပေါ့လေသူအင်္ဂလိပ်ကတော့ပို့လွေတာပေါ့ fuel and flame fuel and fend the flame ဆိုပြီးတော့နော်ရေးလိုက်တာပါအဲ့ဒီကတော့ပြဿနာကိုကြီးထောက်ဖို့ဟာတဲ့တချို့ဖြစ်နေတော့အလုံးကိုလွှဲချင်ပါခင်ဗျာဒီနေ့အလုံးထွေးရတာအကန့်သက်တွေရှိတယ်တော်ရလာရဲ့အကန့်သက်ရှိတယ်လုံချွေးရဲ့အကန့်သက်ရှိတယ်အဲ့ဒါကြောင့်နောက်တစ်ဖြည်းဖြည်းတော့လာမှာပါခင်ဗျာညဉ့်ဉန်ရေးတိုးတက်လာတာနဲ့အများတော့ဖြစ်လာမှာပါဟုတ်ကဲ့
ကျေးဇူးအများကြီး
ဟာကျေးဇူးတင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်